မြန်မာနိုင်ငံအနေနဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးအတွက်အစီအမံတွေချလုပ်ဆောင်လာပေမဲ့ပွင့်လင်းမြင့်တာမှုပိုရှိအောင်လုပ်ဖို့လိုအပ်နေတယ်ဆိုတဲ့တုံ့တက်ချက်တွေအကြောင်းပြောပြပေးသွားမှာပါ NLD အစိုးရလက်ထက်မှာငွေကြေးခွာချမှုတွေကိုဖမ်းဆီးအရေးယူတာတွေရှိပေမဲ့မြန်မာနိုင်ငံတွင်ငွေကြေးခွာချတဲ့လုပ်ငန်းတွေကပုံစံမျိုးစုံနဲ့ရှိနေသေးတယ်လို့လေ့လာတုံ့တက်သူတွေကထောက်ပြနေကြပါတယ်။နိုင်ငံတွင်ငွေကြေးခွာချမှုနဲ့အကြမ်းဖက်လုပ်ငန်းငွေကြေးထောက်ပံ့မှုတွေကိုအပြစ်သက်တိုက်ဖျက်သွားမယ်လို့အာဏာရ NLD အစိုးရဘက်ကတော့ပြောဆိုထားပါတယ်။ပြည်ပြောင်းလဲရေးအတွက်
NLD ပါတီရဲ့စီးပွားရေးကော်မတီအတွင်ရေးမှုလုပ်ခဲ့တဲ့စီးပွားရေးပညာရှင်ဦးမေခင်ကပြောပါတယ်အထူးသဖြင့်နိုင်ငံတကာကအထင်မြင်လွဲမှားတာမျိုးမဖြစ်အောင်ပွင့်လင်းမြင့်တာမှုရှိရှိခြားပြဖို့လိုအပ်တယ်လို့သူကထောက်ပြသွားတာပါဒီဟိုငွေကြေးခေါ်ချမှုတိုက်ဖြည့်ပြီးပေါ့နော်အဲ့ဒါမအားလို့ကြာအကြောင်းရှိတယ်နိုင်ငံစုကနေလည်းတော့ဒါကိုပြန်ဆင်းပြတာမျိုးဟိုအားထုတ်နေကြတယ်ကိုပို့ပြီးတော့ပ ာတာမျိုးဒါလေးတော့လုပ်တင်တယ်ဆိုဒါလေးကဟိုတော်တော်ဒိဋ္ဌိသားနေချက်ပြီးအထူးဖြင့်အခုလိုကိုဗစ်ကာလတွင်မှာဒီယောဂကယောဂရဲ့နောက်ပိုင်းအလုံးမှာတပအချိန်ကြီးအများကြီးကျောင်းတော့ဘူးရှင်အဲ့လိုအများကြီးကျောင်းတော့တဲ့အချိန်မှာကိုကလက်ရှိကိုဘုံပေါ်တော့ကျွန်တော်ကဒီကိစ္စရတော့မယ်
ဥရောပကော်မရှင်ရဲ့ငွေကြေးခွာချမှုနဲ့ပတ်သက်ပြီးအနီးကဆောင်ကြည့်ရမယ့်နိုင်ငံစည်းရင်းကိုလာမယ့်သာသာရေးနေ့မှာထုတ်ပြန်သွားဖို့ရှိပါတယ်။မြန်မာနိုင်ငံအပအဝင်နိုင်ငံ22နိုင်ငံပါဝင်ထည့်သွင်းထားတယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြနေကြပါတယ်။ဒီလိုနာမည်ပြက်စည်းရင်းတွေပါတဲ့နိုင်ငံတွေစီးပွားရေးကုမ္ပဏီတွေအနေနဲ့ဥရောပသမဂ္ဂကပေးအပ်မဲ့ရန်မုံငွေထောက်ပံ့ကြေးအစ်စ်တွေကိုရယူနိုင်တော့မှာမဟုတ်ပါဘူး။မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကတော့မြန်မာနိုင်ငံအနေနဲ့အရင်တုန်းကထပ်ပေါ်ပြီးငွေကြေးခွာချမှုပိုင်းကိုစ조사ကာကွယ်တားဆီးနေတာကြောင့်ဒီစီးရင်နဲ့ပါဝင်ဖို့မရှိဘူးလို့သူကသူ့အမည်ကိုပြောဆိုသွားပါတယ
်။ဒီကြောင့်ငွေကြေးခွာချမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံရဲ့အကောင့်တန်းတာအကောင့်တွေပုံမှန်အပေါ်မှာတော့ကျွန်တော်တမ်းများမရှိဘူး။လုံတာတွေကဆိုလဲတော်လေးလုပ်ပြီးနေပြီဆိုတော့ဆက်လုပ်နေသေးပေါ့။အဲ့လိုမြင်တဲ့ပဲကြောင့်မလို့ဒါဒီ technically ပေါ့နော်ကျွန်တော်တို့ဒီနိုင်ငံလက်ပါဆောင်ရွက်မှုကတော့ဘာမှတော့တမယပြည့်ပွဲမရှိဘူးကျွန်တော်တို့ကျုပ်စရာအကြောင်းလည်းမရှိဘူးလို့ကျွန်တော်ဟိုမြင်တာပေါ့နော်နောက်တစ်ခုကဟိုဒုတိယချက်ကတော့ EU ဘက်ကလည်းဒါနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ကြေညာတာကျွန်တော်မတွေ့သေးပါဘူးဒါသူတို့အပြင်ကနေသုံးသပ်ချက်တွေနဲ့ဟိုပြဿနာရှိတယ်ကြောင့်မလို့ဒါလည်းကျွန်တော်မဖြစ်နိုင်ဘူးလို့ပဲကျွန်တော်ကဟိုသုံးသပ်ပါတယ
်ပြီးခဲ့တဲ့2019အောက်တိုဘာလကဒုတိယသမ္မတဦးမြင့်ဆွေဦးဆောင်ပြီးငွေကြေးခွာချမှုနဲ့အကျန်းဖတ်မှုတွေကိုငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးဦးဆောင်ကော်မတီကိုဖွဲ့စည်းခဲ့သလိုငွေကြေးခွာချမှုနဲ့အကျန်းဖတ်မှုတွေကိုငွေကြေးထောက်ပံ့မှုမရှိအောင်ဆောင်ရွက်နိုင်ဖို့ပုတ်ကလိကကဏ္ဍတွေကအသင်းအဖွဲ့၅ခုနဲ့ပူးပေါင်းကဒီအပိုင်းကိုအသေးချာပြင်ဆင်လှုပ်ဆောင်နေတာတွေရှိတယ်လို့ဦးအောင်နိုင်ဦးကပြောပါတယ်။နိုင်ငံသားချင်းမြုံနှံမှုတိုးတက်ရေးနိုင်ငံစည်းဝါးတိုးတက်ရေးအတွက်ငွေကြေးခွာချမှုနဲ့အကျန်းဖတ်မှုကိုငွေကြေးထောက်ပံ့နာတွေမရှိအောင်တားမြစ်နိုင်ရေးအတွက်အားနည်းချက်တွေကိုပြန်လည်သုံးသပ်ပြင်ဆင်တင်တယ်လို့ဦးမင်းခင်ကတော့ထောက်ပြသွားပါတယ်
။ဟိုအများကြီးဟိုအများကြီးကြီးကြပ်လာနိုင်ကြအကြောင်းရှိတယ်။ဒါကြောင့်လဲဆိုကိုယ်မအားနည်းချက်ပြန်လည်ရလာ။ကိုယ်အားနည်းချက်တွေကိုအားသာချက်ဖြစ်အောင်မလုပ်နိုင်ရင်မှနောက်ထပ်ပုံပြောကြည့်လိုက်တော့လည်းကြာဆုံးရှိတယ်။ဆိုတော့လေယာကဏ္ဍလိုအမျိုးတော်ဖြစ်နေတယ်နီ။ဆက်လက်ပြီးဆက်ပြီးတော့အရေးထားပြီးတိုင်းတည်တဲ့အခြေအနေ
တရားမဝင်မှုရေးစေးကုံတွယ်မှုနဲ့လူကုန်ကူးမှုဘိုးကျမလို့ဖြစ်နေတဲ့ရွှေတိကံဒေတာတွင်မှမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာနိုင်ငံတွင်မှတရားမဝင်ကြောက်စိမ့်တူဖို့မှုထုတ်လုပ်မှုလက်နက်မှောင်ခိုကူးမှုတစ်ခိုးထုတ်မှုတွေကမြန်မာနိုင်ငံတွင်မှရှိနေတဲ့ငွေဖြူငွေမဲခွာချတဲ့ပြဿနာပေါင်းများများစွာကိုဖြစ်စေတယ်လို့ပြင်သစ်နိုင်ငံမှအခြေစိုက်တဲ့နိုင်ငံတကာအစိုးရအဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ FATF အဖွဲ့ရဲ့2018ခုနှစ်ထုတ်ပြန်ချက်ကဖော်ပြထားပါတယ်။နောက်ပြီးနေဆက်ဖြတ်ကျော်ရာဇဝတ်မှုအကြီးကျယ်ကျူးလွန်နေတဲ့အဖွဲ့တွေနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကြားဆက်နွယ်မှုရှိတယ်ဆိုတာကိုလည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့နေတာဖြစ်ပါတယ်။